ဒီမင်းနိုင်ငံမှာအစာရည်စာငတ်မှုခေါမမဲ့ဘေးအန္တရာယ်ရင်ဆိုင်ရဖို့ရှိနေသူတန်ပေါင်းများစွာအတွက်အစာအစာအာဟာရဆိုင်ရာရေးပေါ်အစီအစဉ်ကိုကုလသမဂ္ဂကမ္ဘာစန္ဒယိကအဖွဲ့ WFP ကအပြင်းထန်လှုပ်ဆောင်နေပါတယ်။တုံ့နှစ်ကြောကြားတိုက်ပွဲတွေဖြစ်နေတဲ့ကြောင့်စီးပွားရေးနဲ့ကျန်းမာရေးစနစ်ကြီးပျက်စီးလို့နေပါဖြစ်နေပြီဖြစ်တဲ့အတွက်ဒီမင်းနိုင်ငံရဲ့အခြေအနေဟာဆက်ပြီးတော့ပိုဆိုးလာနေတယ်လို့ WFP ကသတိပေးပါတယ်။ဂျနီဗာကနေလီဇာရှလိုင်းပြပို့ထားတဲ့သတင်းပေါ်ကိုကုချိုတိုသိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရှိမင်းနိုင်ငံဟာကမ္ဘာပေါ်မှာအဆိုးရွားဆုံးငတ်မှုခေါင်းပေါင်းမှုအထက်တည်းနဲ့ရင်ဆိုင်နေရပြီလို့ WFP ကပြောပါတယ်။လူဦးရေရဲ့သုံးပုံနှစ်ပုံလူပေါင်း18တန်းလောက်ဟာနောက်တနက်စားကြရဘယ်ကရမယ်ဆိုတာမသိကြဘူးလို့လည်း WFP အစီအစဉ်ကမှဖော်ပြထားပါတယ်။စော်ဒီဦးဆောင်တဲ့ညမောင်းဘက်ကရှိမင်းနိုင်ငံရဲ့အရေးပါတဲ့ဖူဒိုင်ဒါစိတ်ကြမ်းမျိုးကိုဟူဒီတပုံတွေလက်ထဲကနေပြန်သိမ်းဖို့အချိန်နှင့်တိုက်ခိုက်နေတာကြောင့်အခြေအနေတွေပိုဆိုးလာမယ်လို့လည်းWFP ကသတိပေးပါတယ်။ဇွန်လကလေးကဆိုရင်လူပေါင်း9သိန်းကျော်အိုးအိမ်စွန့်ထွက်ပြေးသွားကြရပြီလို့လည်းပြောပါတယ်။လူအမြောက်များအိုးအိမ်နဲ့ဖြစ်နေကြပါပဲ။ရှင်းမင်းနိုင်ငံသုံးငွေကြီးကဆူဆူရော့ရော့ကိုတံပိုးကျသွားတာကြောင့်အခြေခံစားကုန်စည်းလုံးတွေအဆမတန်ထိုးတက်သွားတယ်လို့ WFP ပြောခွင့်ရ Half Bahuzer ကပြောပါတယ်
။ If this situation persists,We could see an additional 3.5 million severely insecure Yemenis.
ဒီချိန်တိုင်းသာဆက်သွားနေမယ်ရှင်။နောက်ထပ်ယမန်နိုင်ငံသား3000ကျော်စုပေါင်းသူ12000ကျော်ဟာအစာရည်စာငတ်မှုခံပါလူမျိုးအခြေအနေမျိုးရောက်သွားတာတွေ့ရပါလိမ့်မယ်
။2015ခုနှစ်မတ်လကစပြီးယမန်အစိုးရကပံ့ပိုးပေးတဲ့အနေနဲ့ဟူဒီတပုံတွေကိုဆော်ဒီအာရေဗျားကဘုံကျဲတိုက်ခိုက်ခြင်းတွေကဆိုရင်ကလေးငယ်များပြားပါဝင်တဲ့အရသာ 16000 ကျော်တေဆုံးဒါမှမဟုတ်တရားရခဲ့ကြပြီလို့ကုလသမဂ္ဂကပြောပါတယ်အဆိုအရဆုံးဖြစ်ရတဲ့ခုမှာဆိုရင်ပြီးခဲ့တဲ့ဩဂုတ်လကမြို့ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုမှာဗတ်စကားတစ်စင်းကိုမှန်ပြီးကလေးငယ်အယောက်40အပါအဝင်လူ90တေဆုံးခဲ့ရပါတယ်ရင်းနှီးကလေးငယ်၄သိန်းလောက်ဟာအရန်ကိုဆိုးရွားတဲ့အာဟာရမပြည့်ဝမှုတံကိုခံစားနေကြရပြီးနှစ်သန်းနီးပါးကတော့ဆိုးရွားတဲ့အာဟာရမပြည့်ဝမှုတံကိုခံစားနေကြရတယ်လို့ကုလသမဂ္ဂကလေးများရမုံဝင်အဖွဲ့ကပြောပါတယ်အစားအစာမရှိတာနဲ့အသက်ကကျန်းမာရေးဆောင်ရှောက်မှုခံယူနိုင်တဲ့အခြေအနေမရှိတာကြောင့်ကလေးငယ်တွေနေ့စဉ်လိုတည်ဆုံးနေကြရတယ်လို့လည်းပြောပါတယ်မကြသေးခင်သတင်းပတ်တွေတွင်ဟိုဒိုင်ဒါမြို့တွင်းနဲ့ပတ်ပတ်လည်မှာတိုက်ပွဲတွေပိုဖြစ်လာပါတယ်အဲ့ဒီအခြေအနေအောက်မှာပဲလူသားစာနာမှုအကူအညီပေးလုပ်ငန်းတွေကိုဆက်လုပ်နေတယ်လို့ WFP ကပြောပါတယ်ခင်ဗျာ